အင်္ဂလိပ်ဘာသာနဲ့ပထမဆုံးစာပေဟောပြောပွဲကိုမြန်မာနိုင်ငံမှာကျင်းပမယ်ဘူဒီလာမက်ဖေဗရူလာထဲမှာပြုလုပ်ဖို့စီစဉ်နေကြတာပါပြည်သူ့ရှာတန်ယုံ British Council ရဲ့ပံ့ပိုးမှုနဲ့ ARR စာပေပွဲတော်ကိုဖေဗရူလာ1ရက်နေ့ကနေ3ရက်နေ့အထိရန်ကုန်မြို့အင်းရလိပ်ဟိုတယ်မှာကျင်းပမှာဖြစ်ပါတယ်ကဗာကျော်စာရေးဆရာတွေအပြင်မြန်မာနိုင်ငံကစာရေးဆရာတွေကဗျာဆရာတွေပါပါဝင်ပေဒီစာပေပွဲတော်အကြောင်းကိုတော့ဘန်ကောက်ရုံးကမဆုမြတ်မုံကတင်ပြပေးပါမယ်ရှင်
။ကောင်းပါပြီ။မြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးကတော့ဂျိန်းဟိန်းကဥဆောင်စီစဉ်တဲ့အေယာဝတီစာပေပွဲတော်ကို February 1ရက်နေ့ကနေပြီးတော့3ရက်နေ့အထိရန်ကုန်မြို့အင်းရလိပ်ဟိုတယ်မှာကျင်းပမှာဖြစ်ပါတယ်။ဒီစာပေပွဲတော်မှာကဗာကျော်စာရေးဆရာတွေနဲ့အတူမြန်မာနိုင်ငံကစာရေးဆရာတွေကလည်းကန္တမျိုးစုံကနေပါဝင်ကြမှာဖြစ်တယ်လို့ပွဲတော် director Mrs. Hayne ကပွဲတော်အကြောင်းသတင်းစာရှင်းလင်းပွဲမှာအခုလိုအသိပေးခဲ့ပါတယ်
။ We have 25 to 30 internationally acclaimed authors coming to the festival taking part in the program. But I'm even more thrilled to say that we have twice that number of Burmese authors.
နိုင်ငံတကာကကြော်ကြားတဲ့စာရေးဆရာ25ယောက်ကနေပြီးတော့30ကြာစာပေပွဲတော်မှာလာရောက်ပါဝင်ဟောပြောကြဖို့ရှိပါတယ်။ဒါပေမဲ့ဒီအရေးအတွက်နှစ်ဆလောက်ရှိတဲ့မြန်မာစာရေးဆရာတွေပါဝင်ဖို့ရှိတယ်ဆိုတာကိုဝမ်းမြောက်စွာနဲ့အသိပေးချင်ပါတယ်။စရင်အရမြန်မာစာရေးဆရာပေါင်း60ကျော်ရှိပါတယ်။အဲ့ဒီအထက်မှာတယောက်ချင်းဟောပြောတာတွေပါမယ်။အပြန်အလှန်ဆွေးနွေးကြမယ်။အမေးအဖြေလုပ်ကြတာတွေပါမယ်။တခါဒီအလုပ်ယုံဆွေးနွေးပွဲတွေပါပါမယ်လို့ဒီပွဲကိုဥဆောင်စီစဉ်နေတဲ့ Jane Hayne ကပြောသွားတာဖြစ်ပါတယ်။Jong Chang Vikram Seth တို့အပြင်ဗြိတိန်နိုင်ငံကအထင်ကရနိုင်ငံရေးစာပေဆုဖြစ်တဲ့ The Owl Prize ဆုရှင် Fargo King Timothy Garden Ash စတဲ့ကဘာကျော်စာရေးဆရာဆရာမကြီးတွေတခါမြန်မာနိုင်ငံကဘိုးလိုင်ဦးတော်ကောင်းစတဲ့နာမည်ကြီးစာရေးဆရာတွေပါဝင်ဟောပြောဖို့ရှိတယ်လို့အစီအစဉ်ကြိုတင်ကြေညာချက်ထဲမှာတွေ့ရပါတယ်။မြန်မာနိုင်ငံကစာအုပ်အယောင်ဆိုင်တွေစီကိုတူရောက်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးစာပေပွဲတော်ကျင်းပဖို့စိတ်ကူးရခဲ့ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတဲ့နောက်မှာလက်တွေ့အကောင့်အထည်ပေါ်ဖို့ဖြစ်လာတာလို့လဲဂျိန်းဟိန်းကပွဲတော်အကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ဒီပွဲတော်ရဲ့နာယကဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကလည်းစာပေဟာသူ့ဘဝအတွက်ဘလောက်အရေးပါတယ်လဲဆိုတာကိုအခုလိုပြောသွားခဲ့ပါတယ
်။ Literature has always meant a great deal to me because it opened up to me a whole world.
လောကအသစ်စီကိုခေါ်ဆောင်ပေးသွားတဲ့စာပေတွေဟာကျမအတွက်အင်မတန်အရေးပါပါတယ်။ကျမစာအုပ်အသစ်တအုပ်ကိုဖွင့်ဖက်လိုက်တိုင်းလောကအသစ်တစ်ခုစီကိုရောက်သွားခွင့်ရပါတယ်။လူဘဝဆိုတာဘာလဲလို့စတင်စူးစမ်းတဲ့အရွယ်ငယ်စဉ်ကတည်းကကျမအတွက်စာပေတွေဟာအရေးပါခဲ့တာပါ။ကျမအနေနဲ့ကမြန်မာနိုင်ငံမှာရေးတဲ့စာအုပ်တွေတွေမဟုတ်ဘဲနဲ့တခြားနိုင်ငံတွေကစာအုပ်တွေကိုလည်းဖတ်ခွင့်ရတဲ့အတွက်ကံကောင်းပါတယ်။ကျောင်းမှာမြန်မာနိုင်ငံနဲ့ပတ်သက်တာတွေမြန်မာစာပေတွေကိုသင်ကြားရပေမဲ့ကျမဟာတခြားနိုင်ငံတွေကစာပေတွေနဲ့လည်းရင်းနှီးခဲ့ပါတယ်။တခြားနိုင်ငံကလူတွေဘယ်လိုနေတယ်၊ဘယ်လိုရှင်ကျေးမှုတွေကိုတန်ဖိုးထားတယ်၊ဘယ်လိုအတွေးခေါ်ကြတယ်ဆိုတာကိုစာပေတွေကနေပြီးတော့နားလည်သိရှိခွင့်ရခဲ့ပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားခဲ့တာပါ။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဟောပြောမဲ့အေယာဝတီစာပေပွဲတော်ဟာမြန်မာနိုင်ငံတည်းကလူတိုင်းပါဝင်နိုင်တဲ့ပွဲတော်တစ်ခုဖြစ်အောင်လို့ကြိုးစားထားပါတယ်ဆိုတာကိုလည်းမြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးအန်ဒရူးဟိန်းကပြောပါတယ်။အင်္ဂလိပ်ဘာသာမြန်မာဘာသာနဲ့ဟောပြောကြမဲ့စာပေပွဲတော်မှာလူငယ်စာရေးဆရာတွေနဲ့ပတ်သက်တဲ့ဟောပြောပွဲကဏ္ဍမှာပါဝင်မဲ့စာရေးဆရာဘလော့ဂါနေဖုံးလက်ကလည်းသူတိထားတဲ့အစီအစဉ်ကို VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
အဲ့လိုတဲ့မှာသူတို့အခန်းတွေလို့၄-၅ခန်းလောက်သူတို့ခွဲထားပြီးတော့အဲ့မှာချုပ်ခန်းတွေမှာတော့အင်္ဂလိပ်လိုပြောနိုင်ငံခြားစာရေးဆရာတွေအင်္ဂလိပ်လိုပြောတာတွေပါမယ်။အဲဒီမှာစာရေးဆရာတွေကလည်းတချို့တွေကအင်္ဂလိပ်လိုပြောတာတွေရှိမယ်။ပြီးတော့ဒီမှာလိုပဲဒီမှာစာရေးဆရာတွေလည်းဒီမှာလိုပဲသွင်းယူတဲ့အခန်းတွေလည်းရှိမယ်ပေါ့နော်။ကျွန်တော်ကတော့အဲ့မှာပေါ့နော် session နှစ်ခုပေါ့နော်။ panel discussion သဘောမျိုးကျွန်တော်လူငယ်စာရေးဆရာတွေနဲ့ကျွန်တော်နဲ့ပေါင်းပြီးတော့အဲ့လိုမျိုးသူတို့ပါရရေးနေတယ်ပေါ့နော်။လူငယ်တွေပါရရေးနေတယ်ဆိုတဲ့ session တစ်ခုရှိမယ်။အဲ့ဒီဟာရဲ့နောက်တစ်ခုကကျတော့စာပေနဲ့ဘလော့ရဝန်ပေါ့နော် literature and blogos ပြရပေါ့ကျွန်တော်တို့ blog blogger တွေကဒီ blog ပေါ်မှာစာဘယ်လိုစာရေးကြတယ်လဲနောက်ပြီးတော့ဒီ blog တွေဘာကြောင့်ခက်စားလာလဲဆိုတော့စာပင်နဲ့ဒီ blog ရဝန်ရဲ့ဆက်ဆက်မှုတွေပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့ blogger တွေသူ့ပြီးတော့ session တစ်ခုပေါ့ကျွန်တော်ကတော့အဲ့ session တစ်ခုမှာကျွန်တော်ပါဝင်ပြောမှာပေါ့နော်အဲ့ session တစ်ခုကို
၃ရက်ကြာအင်းရလိပ်ဟိုတယ်မှာကျင်းပမယ့်အေယာဝတီစာပေပွဲတော်မှာရုပ်ရှင်ပြပွဲတွေစာအုပ်အယောင်ဆိုင်တွေရှိမှဖြစ်တယ်လို့မန္တလေးကရုပ်သေးကပွဲအဖွဲ့ကလည်း၃ရက်လုံးလာရောက်ဖျော်ဖြေဖို့စီစဉ်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးကတော့ Jane Hayne ကပြောပါရတယ်။ဒီပွဲဖြစ်မြောက်ရေးအတွက်ဗြိတိန်သံယုံနဲ့ British Council တို့အပြင် The Owl Prize, Myanmar Book Center, Monument Books စတဲ့စာပေနဲ့သက်ဆိုင်တဲ့အဖွဲ့အစည်းလုပ်ငန်းတွေနဲ့မက FMI, Yoma Strategic Holdings Limited စတဲ့စီးပွားရေးလုပ်ငန်းတွေကလည်းပံ့ပိုးကူညီကြတာဖြစ်ပါရဲ့ရှင်။